ီသတင်းပါအင်္ဂလိပ်ဘာသာစကန္ဓမှာမီးလို့အဓိပ္ပာယ်ရတဲ့ fire ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
to come under fire
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက to come come to come ကဖြစ်ဖို့ရှိတာ under under ကအောက်ကိုရောက်တာ fire fire ကဒီနေရာမှာသနတ်နဲ့ပြစ်ခတ်မှုဆိုတော့သုခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တစ်နှပ်ပြစ်ခတ်မှုကိုခံနေရတာပေါ့idiom ဆိုရဲ the right ဒီပဲကတော့လူတူအနေနဲ့ဝိုင်းပြီးရန်တွေ့ပြစ်တင်ဝေဖန်ရှုတ်ချခံရတာဖြစ်ပါလေကျမတို့မြန်မာဘန်းစကားမှာတော့အထောင်းခံရတယ်အဆူခံရတယ်အဟောက်ခံရတယ်အပြောခံရတယ်အပြစ်တင်ခံရတယ်စသဖြင့်တူတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်တဲ့ George Rupp ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The Prime Minister came under fire when he announced a postponement in the elections.
ဒီကဘွေးချင်းပါတဲ့ရက်ကိုဆွေးဆိုင်မယ်လို့ကြေညာလိုက်တော့ဝင်းကြီးချုပ်အင်းတဲ့ဝိုင်းပစ်တင်ဝေဖန်ခြင်းခံခဲ့ရတယ်လို့ထိပယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The Prime Minister came under fire when he announced a postponement in the elections.
ကိုဆလေတင်ပြပေးမှာကတော့
The fat is in the fire.
ဖြစ်ပါတယ်။စာလုံးပေါင်းကချီချီ the FAT fat the fat ကဒီနေရာမှာအစီကိုရင်းညွှန်းတာဖြစ်ပါတယ်။IS is ကရှိနေတာ INN ကအထဲမှာ THE the FIRE the fire ကမီးဆိုတော့စကားစုဖုံရဲ့ဓာတ်ရိုက်ဒီဘက်ကတော့အစီဟာမီးတဲ့ကိုကြာသွားတာဖြစ်ပါတယ်ဟင်းချေရမှာဟင်းအိုးတဲ့ကအစီပတ်မီးတဲ့ကြာသွားပြီဆိုရင်အရေးပျော်သွားမှာဖြစ်ပြီးစီဟာမီးထတောက်လို့အန်ဒီရရှိတယ်ဆိုတာလူတိုင်းသိပါဒါကြောင့်ဒီအဆုံးရဲ့ idiom အဒီဘက်ကတော့ဖြစ်ပေါ်လာတဲ့အခြေအနေတစ်ခုခုကြောင့်အန်ဒီရဖြစ်တော်မင်းဒုက္ခကြီးလှလှတွေ့တော်မင်းကျမတို့မြန်မာဘန်းစကားမှာဆိုရင်တော့ကိုကြိုးနေတော့မယ်လို့ပြောတာနဲ့တူတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်လို့ George Rupp ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The fat is in the fire John's son has dropped out of college and got married
ဒုက္ခကြီးတော့လှလှတွေ့တော့မယ်ဂျွန်ရဲ့သားက college ကျောင်းဆက်မတက်တော့ပဲမိမယူလိုက်တယ်လေလို့ထိပယ်ရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The fat is in the fireJohn's son has dropped out of college and got married.
ကုနောက်ဆုံးတင်ပြပေးမှာကတော့
Hold one's fire.
ဖြစ်ပါတယ်စာလုံးပေါင်းက HOLD hold ကဒီနေရာမှာဆိုင်းထားပါရထားပါလို့အဓိပ္ပာယ်ရပြီး ONE apostrophe S one's ကဒုတိယရဲ့ FIRE fire ကတနက်နေ့ပြစ်ခတ်မှုဆိုတော့သကုခုရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တနက်ပြစ်ခတ်မှုကိုရပ်ပါဆိုင်းထားပါပေါ့ idiom ဆိုရဲ့ the right အဓိပ္ပာယ်ကလည်းသိမကွာလှပါဘူး။ဝိုင်းပြီးတက်ခိုက်ဝေဖန်ပြောဆိုနေတာတွေစူဆဲရန်တွေ့နေတာတွေကိုခိတ္တရက်ဖို့ပြောတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Rupp ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Mary was told by her mother to hold her fire and listen to her brother's explanation first.
Mary နေနဲ့ရန်တွေ့ဖို့စိတ်မစောပဲသူ့မောင်ပြောချင်တာကိုပထမနားထောင်ဖို့သူ့အမေကပြောလိုက်တယ်လေလို့ထိပယ်ရပါတယ်။ဥမာကနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Mary was told by her mother to hold her fire and listen to her brother's explanation first.
ဒီတင်ပါ fire ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to come under fire, the fat is in the fire, hold one's fire.
တို့ဖြစ်ကြပါတယ်။နောက်တစ်ပတ်ကုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်